တရားပြည်နယ်ဖူးစုံမြို့နယ်တွင်ကလေးငယ်၄ဦးနဲ့စစ်သားကျေရွန်အဖွဲ့ကဝန်ထမ်း၂ဦးအပါအဝင်လူ35ဦးနဲ့မနေ့ဒီဇင်ဘာလ24ရက်နေ့ကမိရှုတပ်ဖြတ်ခံရတဲ့ဖြစ်ရအတွက်တုတ်လုတ်အံ့အားတရပြီးစစ်မကောင်းဖြစ်ရတဲ့အကြောင်း UNICEF ကလတ်သမဂ္ဂကလေးတငယ်ရမုံငွေအဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့တရင်တွေအရအဲ့ဒီတေဆုံးသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦးစေတောသက်အရွယ်အမျိုးသမီးငယ်တဦးနဲ့အသက်9နှစ်နဲ့6နှစ်အကြားကြားမှကိုယ်ကိုယ်ပြောပြမသိရသေးတဲ့ကလေးငယ်တဦးတို့လည်းပါဝင်တယ်လို့ UNICEF ကြေညာချက်မှာဖော်ပြပါတယ်။အနီးအနားမှာရှိတဲ့ဒေသတစ်ခုကိုစာနာမှုဆိုင်ရာအကူအညီပေးပြီးရက်ကော်ရုံးကိုပြန်လာတဲ့သူတို့အဖွဲ့ကဝန်ထမ်းတဦးလည်းတေဆုံးသွားတဲ့အထက်ပါသွားတယ်ဆိုတာကိုစစ်တပ်ကျောင်းတွင်အဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့မှာပဲကြေညာချက်ထုတ်အတည်ပြုထားပြီးဖြစ်ပါတယ်။အရသာကလေးငယ်တွေနဲ့ဆန္ဒမှုဆိုင်ရာအကူအညီပေးနေတဲ့ဝန်ထမ်းတွေကိုအခုလိုတိုက်ခိုက်တပ်ဖြတ်လိုက်တဲ့အပေါ် UNICEF အနေနဲ့ပြင်းထန်စွာရှုတ်ချကြောင်း UNICEF ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးဒေဘိုရာကိုမင်းကြီးကပြောပါတယ်။လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေအရရောမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးထားတဲ့ကလေးတင်ငယ်များအကာအကွယ်ပေးရေးဆိုင်ရာပြည်ရင်စာချုပ်တို့အရရောပဋိပက္ခဖြစ်နေတဲ့ဒီကာလတွေအတွင်းအယက်သားတွေအထူးသဖြင့်ကလေးငယ်တွေနဲ့စာနာမှုဆိုင်ရာအကူအညီပေးသူတွေကိုဦးစားပေးအကာအကွယ်ပေးရမှာဖြစ်ကြောင်း UNICEF ရဲ့ကြေညာချက်မှာဖော်ပြပါတယ်။စိတ်မချမ်းမြေ့ပွေရာဖြစ်ရကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူပေးဖို့ UNICEF ကတောင်းဆိုပါကြောင်းနဲ့စစ်တပ်ချက်ချင်းအဖွဲ့ကတည်သွားတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေဝင်နေအတွက်ဝန်ရရပါကြောင်းလဲ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ။